မြန်မာနိုင်ငံကိုဗစ် -19 တတိယလှိုင်းကာလမှာနေဆင်သေဆုံးသူအကြီးအကျယ်အတွက်ဟာပြီးခဲ့တဲ့ရက်အနည်းငယ်ဆပြီးတော့တရာအောက်ကိုကျလာပါတယ်။ကျွမ်းမအီဝင်းတနာကဒီကနေ့စက်တင်ဘာလ10ရက်နေ့ည8နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 24,818 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်သားသူ 2,102 ဦးရှိခဲ့ပြီးတော့သေဆုံးသူကတော့ 88 ယောက်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ကျမရေးလုပ်သားတွေနဲ့ပရာဟိတကူညီသူတွေကတော့အမှန်တကယ်တည်ဆုံးသူအရေးအတွက်ဟာတရားဝင်ထုတ်ပြန်တာတက်ကိုပို့ပြီးတော့များနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ကိုဗစ်ကပ်ွက်ထိန်းချုပ်ရေးအတွက်ဆိုပြီးတော့စာသင်ကျောင်းတွေကိုစက်တင်ဘာလ23ရက်နေ့ကနေပြီးတော့24ရက်နေ့ထိသတင်းနှစ်ပတ်ကြာဆက်ပိတ်ထားမယ်လို့လည်းဒီည7နာရီစည်းမှာကြေညာသွားပါတယ်။အခုလက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးဆိုတာ NUG ကတနင်္ဂနွေနေ့နဲ့ဆက်အနာသိမှုကိုစန့်ကျင်ပြီးတော့ပြည်သူ့တော်လှန်ရေးဆင်နွှဲကြဖို့ကြေညာလိုက်ပြီးတဲ့နောက်လူလူကြမှာကိုဗစ်ရောဂါနဲ့ပတ်သက်တဲ့စိုးရိမ်မှုတွေတက်ကိုနေ့စဉ်ဖြစ်ပျက်နေတဲ့အခြေအနေပေါ်မှာပို့ပြီးတော့အာရုံစိုက်နေကြပုံရပါတယ်။နိုင်ငံတော်ဝန်ကမြို့နယ်ပေါင်း119မြို့နယ်မှာစတေးရဲ့တဟုံမလိုအပ်ဘဲနဲ့အင်ဂျင်မထွက်ကြဘူးအမိန့်ထုတ်ထားပေမဲ့လည်းအဲ့ဒီတဲကတချို့မြို့နယ်တွေမှာဆက်ရနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ရှိနေပြီးဒီကူရီကိုဗစ်ကာကွယ်အနေနဲ့နှာခေါင်းစည်းတွေတက်ပြီးဆန္ဒပြကြသူတွေကိုတွေ့ကြပါတယ်။အသက်ရဲ့ကြီးလူကိုစစ်ကောင်စီကတရုတ်လုံဆိုင်နိုဖန်ကိုဗစ်ကာကွယ်ဆေးထိုးပေးပေမဲ့လည်းတခြားအသက်ရဲ့အပိုင်းခြားတွေကာကွယ်ဆေးထိုးခွင့်ရဖို့အလားအလာကတော့အခုတိမသေးကြသေးပါဘူး။ငွေကြေးတက်နေကြတော့နီလန်အမျိုးမျိုးနဲ့ရနိုင်တဲ့ကိုဗစ်ကာကွယ်ဆေးထိုးနေတဲ့သတင်းကိုလည်းရရှိထားပါတယ်ခင်ဗျာ။